စကိုင်းဘက်စစ်ကောင်စီနဲ့ဒီစော့ထီရန်ကြောင့်ကံဘလူကျွလကောလင်းဒေသက2000အထိစစ်ဘေးရှောင်နေရတာပါစစ်ကောင်စီနဲ့ဒီစော့ထီတပ်တွေရဲ့စစ်ကြောင်းထွေဝင်ရောက်တိုက်ခိုက်ကြတဲ့ဒရုန်းနဲ့တိုက်ခိုက်တာနောက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကြောင့်စကိုင်းတိုင်းကံဘလူကျွလနဲ့ကောလင်းမြို့နယ်3ခုဆက်ကကြီးရွာ14ရွာလောက်ကဒေသက2000နီးပါးအထိစစ်ဘေးတင်းရှောင်နေကြပါတယ်ဒေသကစစ်ကြောင်းတွေကလက်ရှိမှာစစ်နေခါနဲ့ဆေးဝါးလိုအပ်နေတယ်လို့နေထိုင်ရေးအတွက်လည်းခက်ခဲတွေကြုံနေရပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမဆုမွန်ပြပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကျွန်းလာမြို့နယ်ကိုစစ်ကောင်စီကနိုမာလ20ရက်နေ့ကနေစပြီးဒီဇင်ဘာလ4ရက်နေ့အထိစစ်ကြောင်းထိုးပြီးတော့ဝင်ရောက်တိုက်ခိုက်နေတာကြောင့်သတင်းပတ်နှစ်ပတ်အတွင်းမှာကိုကျွန်းလာမြို့နယ်တွေကကျေးရွာတွေအပြင်ကျွန်းလာနဲ့ထိစပ်နေတဲ့ကံဘလူကောလင်းကကျေးရွာတချို့ကပြည်သူတွေပါစစ်ဘေးရှောင်နေကြရပါတယ်အခုဆိုရင်စစ်ဘေးရှောင်ပြည်သူက2000ဝန်းကျင်အထိရှိနေပါပြီလို့စစ်ရှောင်ကူညီပေးနေသူတွေက VOA ကိုပြောပါတယ်။ရှစ်တစ်ခေါက်စစ်ကောင်စီစစ်ကြောင်းထိုးတော့ကတော့ရက်ပိုင်းလောက်ပဲသူတို့စစ်ရှောင်ကြတာပါ။ရွာတွေကိုပြန်ပြီးတော့ဝင်လို့ရတာမို့လို့ဒီစချိန်စစ်ကြောင်းထိုးတဲ့အခါမှာမကြခင်မဲ့ရွာတွေကိုပြန်ဝင်နိုင်မယ်လို့ထင်ပြီးတော့စစ်ရှောင်ပြည်သူတွေကစားနပ်ရိက္ခာနဲ့လိုအပ်တဲ့ပစ္စည်းအနည်းငယ်လောက်ပဲယူပြီးတော့စစ်ရှောင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အခုတစ်ခေါက်မှာတော့စစ်ကောင်စီတပ်ကကိုကိုကုံကြီးရွာမှာအတင်းချာစစ်စခန်းဆောက်လုပ်ပြီးတော့စစ်စခန်းအထိုင်ချဖို့စီစဉ်နေတယ်လို့အမင်းဝင်းကျင်ကကြီးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဒရုန်းတွေနဲ့ကင်းထောက်တိုက်ခိုက်နေတာကြောင့်ဒေသခံစစ်ရှောင်တွေကတိတ်ရှောင်နေကြရပြီးသူတို့အတွက်စားနပ်ရိက္ခာနဲ့ဆေးဝါးအရေးပေါ်လိုအပ်နေတယ်လို့နေထိုင်စားသောက်ရေးမှာလည်းအတော့ကိုခက်ခဲနေကြတယ်လို့စစ်ရှောင်ကိုကူညီပေးနေတဲ့ဒေသခံတဦးက VOA ကိုပြောပြပါဗျာ။ခဏ
တပြုံလေးဝင်မယ်ထင်တဲ့ဒီသူတို့ကဟိုးဘာဘာနဲ့ပေါ့နော်သမားရင်ကလေးဘိုးဘာနဲ့ဆက်ပြီးကြတာအရင်တော့ကစစ်ကြောင်းတစ်ခါထိုးတဲ့ရွာတွေပဲသူတို့မိချိုစရာရှိရဆိုလုံးချာချာလုပ်ပြီးပြန်ထွက်သွားတာဟုတ်ဗျာ။ဒါသူတို့အထိုင်လုပ်တယ်အထိုင်ပုံစံမျိုးနဲ့လာလုပ်ကြတဲ့ဒါလာထိုင်နဲ့သဘိုးတွေနဲ့ဘလုံးကြီးတွေပါလေးစီးတယ်ဖန်ကားတွေအခုဆောက်နေတယ်ပြီးတော့အခုမနေဝတ်ဆိုမြက်ဝတ်ချမ်းမှာကျွန်တော်တို့ဒီကင်းနေသူတို့ကထိုးတဲ့ဒီမှာစဘာတွေရဲ့စီတူတွေရဲ့စဘာတွေကိုသူတို့နှိပ်ချွေစက်တွေနဲ့လာပြီးရိတ်ပြန်တယ်နေရဲအဲ့တော့ဆိုလိုရင်းတော့ကြတော့အဲ့ထက်မှရှိတဲ့ပစ္စည်းကြီးဆေးရည်သူတို့အချို့တလေသူဆိုရင်ဆာလေးတစ်ပြေတော့နေရာ၃ပြေမရှိပါဘူးဆာလေးတစ်စိမ့်တော့ပဲသူဒီမှာဆိုင်ကလေးနဲ့ဖြစ်တယ်လို့ပြင်သွားကြတယ်ဆိုင်ကလေးနဲ့ပြတော့အခုချိန်မှာဘယ်လိုဖြစ်တယ်လဲဆိုတော့အနည်းရောအနည်းနားမှမဟုတ်လဲမနေနိုင်ဘူး14ပါ15ရာလောက်ကရှောင်နေရတာဆိုတော့အခုကတော်တဲ့တွေမှာဖြစ်တယ်လို့လေးတွေနေကြချတယ်မိုးပါလေးတွေကြည့်ရသူရှိမှရှိရသူဆိုလဲအောင်မှစိုးအိမ်နေရတယ်။တဲရရတဲ့လူကြီးပြည့်ကျက်နေရဆိုတော့တဲရတောင်မှလူမဆံဘူး။တဲရတဲ့ဆိုရင်ကျွန်တော်တို့ဒီသူတွေကတော့တော်တော်ကိုမှစားနပ်ရိက္ခာလည်းပြက်လန့်နေတယ်။ဆက်မိုက်မကောင်းသူလည်းသဘုံကြီးခေါ်လန်ပြီးရာအဖွဲလည်းသိမရှိဘူး။ဆက်မိုက်ရေးစုစုတမှုလိုက်သေးတဲ့ဟာတွေလည်းလေ
။ကျုံးလာမြို့နယ်တွေကကုတ်ကိုကုံကျေးရွာဟာရွာ၄ရွာပေါင်းထားတဲ့ကျေးရွာကြီးဖြစ်ပါတယ်။အင်ဂျီကတော့3000နီးပါးရှိပါတယ်။ကျုံးလာမျိုးရဲ့မြောက်ဖက်ဆယ်မိုင်ခန့်အကွာမှာရှိပြီးတော့စီးပွားရေးအရအချက်ချာကြတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီကျေးရွာအုပ်စုရဲ့အနီးဝန်းကျင်မှာတော့ရွှေတူးဖော်ရေးလုပ်ငန်းတွေရှိပြီးတော့အခုလက်ရှိမှာစစ်ကောင်စီစစ်ကြောင်းထိုးလို့ရွှေတူးဖော်တဲ့လုပ်ငန်းတွေရပ်နားထားရတဲ့အခြေအနေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်တလောမှာစစ်ကောင်စီကကုတ်ကိုကုန်းရွာမှာအထိုင်စခန်းချပြီးတော့အနီးဝန်းကျင်ကကျေးရွာတွေကိုဒရုန်းတွေနဲ့ကင်းထောက်ပြီးတော့တိုက်ခိုက်နေတဲ့အတွက်စစ်ဘေးရှောင်တွေဒုက္ခရောက်နေကြရတယ်လို့ဒေသခံတအူးကအခုလိုပြောပြပါတယ်
။ကျွန်တော်တို့ဒီကမှာလည်းတော်တော်များများကသူတို့ကနည်းနည်းလေးအရင်ရောက်မြင်လိုက်ကြတဲ့ဆိုင်နဲ့သူတို့ကတော့အားအကောင်းနဲ့ပုံရလိုက်ချတယ်။ရဲဝတွေလည်းကြားတဲ့သူကစတန်ရတဲ့သူတွေတယ်လီဖုန်းဖြစ်နေတယ်။သူတို့ကဒေါ်အားနဲ့အဓိကထားပြီးဖြစ်တယ်။ဒီဟာဝေဇာနဲ့ချွန်းလာတာပေါ်မှာထားတဲ့ဟာဝေဇာနဲ့ပြည့်တယ်။ဂျုံနဲ့လိုက်ချတယ်။နောက်တော့လည်းနည်းနည်းကြီး60ရောအဒီခုနဲ့ညာသူတို့ကလမ်းပြည့်တယ်။အဲ့ဒါမျိုးချင်းတဲ့တော့ဒုံအားကစားကောင်းတာသူတို့ကြီးကဒုံအားအဲ့ဒါကျွန်တော်တို့ဘက်ကအချင်းမကြည့်ဘူးအားအိတ်ကလို့လည်းမရဘူးမြင်လို့လည်းမရဘူးရခွင့်ကျန်တဲ့မိရောမပြောနဲ့ဖုန်းလေးခဏနာကြည့်ရဲကြည့်တာဆိုကျွန်တော်တို့ဘက်မှာတော်တော်ကိုသူတို့ပြေးပြေးနဲ့လုပ်ပြီးကြည့်ရတဲ့ပုံစံမျိုးဖြစ်တာဒုံအားကောင်းတော့လေ
ကျုံးလာမြို့နယ်တွေကိုစစ်ကောင်စီတပ်အင်အား200လောက်ကနိုမာလ20ရက်နေ့ကနေဒီဇင်ဘာလ4ရက်နေ့အထိကျေးရွာတွေတဲကိုဝင်ရောက်ပြီးနေမည်ရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့တာနောက်ကျေးရွာတွေကဒေသခံတွေရဲ့နေအိမ်ကအတွင်းပစ္စည်းတွေကိုယူဆောင်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့ကျုံးလာနယ်တွေကကုတ်ကိုကုံတာကုံတမရပင်စုမြောင်ပုံသာလွတ်တိုက်မတောင်ဆွဲလဲတောင်ရစိတ်စားတဲ့ကျေးရွာကပြည်သူတွေဆစ်ဆောင်နေရပြီးတော့ကံဘလူနယ်ထဲမှာတော့လက်ခုတ်ပင်ကောလင်းနယ်ထဲမှာရွာတစ်အောင်ချမ်းသာပေတပင်စတဲ့ကျေးရွာကဒေသခံ2000ဝန်းကျင်ဆစ်ဘေးရှောင်နေကြရတာဖြစ်ပါတယ်။ စစ်ကောင်စီဘက်ကတော့ကံဘလူနဲ့ကျုံးလာစားတဲ့ဒေသတွေမှာမြေပြင်စစ်ကြောင်းတွေကိုအင်အားဖြည့်ပြီးတော့ပြန်ထိုးလာပြီးတော့စစ်ကောင်စီနဲ့ပြူစောတိတက်တွေကကျေးရွာတွေကိုဒရုန်းတွေနဲ့ဘုံကျဲတာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးနေရပြီးတော့အဲ့ဒီထိခိုက်တဲ့သူတွေကိုကုသပေးနိုင်မှုကလည်းစေဝါလိုအပ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေတဲ့အတွက်နေနေရှင်းလင်းရတာလို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနေနေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းတွင်းမှာစစ်ဘေးရှောင်ပြည်သူအရေအတွက်ကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေတာဖြစ်ပါတယ်ရှင်